Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်နိုဝင်ဘာလ17ရက်နေ့တောက်ချန်နေ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ကင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇုံမိုးကျော်ပါဒီကနေ့သတင်းတွေကိုကြော်ခင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါသတင်းတွေမှာတဲမှာဆိုလို့ရှိရင်ကမ်ဘောဒီးယားမှာကျင်းပမဲ့ US ASEAN ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကမြန်မာအရေးထက်သွင်းဆွေးနွေးတော့ဖို့ရှိနေပါတယ်ဒါအပြင်အင်ဒိုနီးရှားမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးမှာလည်းတရုတ်သမ္မတရှီချင်းဖြင့်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်G20 အစည်းအဝေးကတော့ရုရှားသမ္မတဗလာဒီမာပူတင်တက်ရောက်မှာမဟုတ်ပါဘူး။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကထိတ်တန့်သတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေထပ်ပြီးကူညီကြဖို့အစင်ခန်းစာတစ်တဆောင်ကတိုက်တွန်းထားပါတယ်
။ The Russian Air Force retains a huge amount of potential firepower. It's just not being
အကြက်ကမှာအပြည့်စုံတင်ပြပေးမှာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့ရာသီဥတုနဲ့ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေအတွက်ဖွံ့ဖြိုးဆဲတရုတ်နိုင်ငံဘက်ကအကုန်ချက်ခံဖို့တိုက်တွန်းနေကြတဲ့အကြောင်းအပြင်တထုံမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုစတဲ့သတင်းဆောင်မတွေကိုလည်းနှာစင်ချရဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းထွာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစုံမှုကျော်နဲ့ဒေါခင်မြတ်သက်တို့ကပြောပြပေးကြပါအောင်ရှင်။
ယူကရိန်းတောင်ပိုင်းရုရှားတွေသိမ်းပိုက်ထားတဲ့ရှင်ဇိုရီမြို့ကိုပြန်လည်သိမ်းပိုက်လိုက်နိုင်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြားသာပရင်းနေမှာပြောဆိုပါတယ်။ဒီမြို့ဟာရုရှားသိမ်းပိုက်ထားတဲ့မိုက်ကိုလီဗာဒေတာတွေကနောက်ဆုံးကြန့်ရှိနေတဲ့မြို့ဖြစ်ပြီးအရေးပါတဲ့ခါဆန်မြို့ကိုဆက်လက်ချီတက်ဖို့မဟာဗျူဟာကြားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာရှင်ဇိုရီမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးဆိုပြီးစစ်သားတွေကအော်ဟစ်ကြွေးကြော်နေပြီးပြည်သူတွေကလက်ခုပ်တီးကြိုဆိုကြတယ်လို့ရိုက်တာသတင်းဌာနကပြောဆိုပါတယ်။ဒီဗီဒီယိုကိုယူကရိန်းအမျိုးသားရုံးမြင့်တန်ကြားကလည်းပြသခဲ့သလိုလူမှုကွန်ရက်ဆာမျက်နှာတွေမှာလည်းပေါ်ပြခဲ့ပြီးဗီဒီယိုတွေကနေရာဟာမှန်ကန်ကြောင်းရိုက်တာသတင်းဌာနကအတည်ပြုပါတယ်။ဒါပေမဲ့ဒီဗီဒီယိုမှာရက်ဆွဲရေးထိုးထားခြင်းတော့မရှိပါဘူး။ဗိုလ်ထုနေကတော့ရုရှားတပ်တွေခါဆန်ကိုပြန်လည်ဆုတ်ခွာဖို့ခါဆန်ကနေပြန်လည်ဆုတ်ခွာဖို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းယူကရိန်းတာဝန်ရှိသူတွေကတော့ရုရှားတပ်တွေအပြည့်အဝပြန်လည်ဆုတ်ခွာမယ်ဆိုတာကိုတန်လျာရှိနေပြီးရုရှားဘက်ကထောင်ချောက်စင်တာမျိုးဖြစ်မှာကိုသတိထားနေကြပါတယ်။ခါဆန်မျိုးကနေရုရှားတပ်တွေပြန်လည်ဆုတ်ခွာရတာဟာရုရှားသမ္မတဗလာဒီမာပူတင်အတွက်အဓိကကြတဲ့ဆုံးရှုံးမှုဖြစ်နိုင်ပေမဲ့ယူကရိန်းနဲ့ဆွေးနွေးညှိနှိုင်းမှုအထိတွန်းအားဖြစ်နိုင်မလားဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုကြပါတယ်ခင်ဗျာ။
နိုင်ငံ20ကခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လို့ရှိတဲ့ G20 ထိပ်သီးအစည်းအဝေးကို November 15ရက်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အခါမှာရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လာရောက်ဖို့မရှိပါဘူး။ရုရှားကနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကတော့အစည်းအဝေးကိုတက်ရောက်မယ်လို့အင်ဒိုနီးရှားရေးချောင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနပြောခွင့်ရဂျိုဒီမဟာဒီကပြောပါတယ်။သမ္မတပူတင်ဟာအစည်းအဝေးကိုအွန်လိုင်းကနေတက်ကောင်းတက်မယ်လို့လည်းပြောပါတယ်။ယူကရိန်းပေါ်မှာကျူးကျော်စစ်ဆင်နွှဲနေချိန်မှာရုရှားသမ္မတကိုအစည်းအဝေးမဖိတ်ဖို့အတွက်အနောက်နိုင်ငံတွေကဖိအားပေးတာခံရတဲ့အင်ဒိုနီးရှားအတွက်သမ္မတပူတင်အွန်လိုင်းကပဲတက်မဲ့အစည်းအဝေးကပိုပြီးကောင်းတယ်လို့ဖြစ်နေပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ဖိအားပေးတာတွေကိုကြံ့ကြံ့ခံခဲ့တယ်လို့ G20 အဖွဲ့ဝင်မဟုတ်တဲ့ယူကရိန်းနိုင်ငံကသမ္မတဗလိုဒီမီယာဇီလန်စကီကိုပါအစည်းအဝေးတက်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတတေချာပေါ့အစည်းအဝေးကိုတက်မှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံဆိုင်ရာယူကရိန်းသမ္မတကြီးဗာဆယ်ဟာမနန်က VOA ကိုပြောပါတယ်ဒါပေမဲ့လူကိုရိုင်လန်အွန်လိုင်းကတက်ရောက်မှာလားဆိုတာအတိမပြုသေးပါဘူးနိုဝင်ဘာ10ရက်ကနေ13ရက်အတွင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်းကအာဆီယံထိပ်သီးအစည်းအဝေးကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဖရော့ဖ်တက်ရောက်မှာဖြစ်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဗာလည်းတက်ရောက်ဖို့ရှိနေပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာလာမယ့်တနင်္လာနေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20 G20 အဖွဲ့အစည်းအဝေးမှာတခြားတွေ့ဆုံမှုစီစဉ်ထားပါတယ်
။ This is the first time that President Biden and President Xi will have
ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးနောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်လို့ အိမ်မြူတော်အမျိုးသားလူညွင့်အချံပေဂျိတ်ဆယ်လီဗန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါခေါင်းဆောင်တစ်ဦးတွေ့ဆုံတဲ့အခါနှစ်နိုင်ငံအကြားပုံမနဲ့ဆိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းကိုဆက်လက်ထားရှိဖို့တာဝန်ယူမှုရှိတဲ့ပြိုင်ဆိုင်မှုဖြစ်ဖို့နဲ့အကျိုးစီးပွားတူညီတဲ့နေရာတွေမှာအတူတကွပူးဆွဲလှုပ်ဆောင်ဖို့ဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့အိမ်မြူတော်ကပြောဆိုပါတယ်သမ္မတဘိုင်ဒန်အနေနဲ့တရုတ်နိုင်ငံထိုင်ဝမ်ရေလက်ချာတရုတ်ကထိုင်ဝမ်ရေလက်ချာငြိမ်းချမ်းရေးနဲ့တည်ငြိမ်ချေချောက်နေတဲ့ကိစ္စအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုကိစ္စဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေတဲ့တရုတ်ရဲ့အန္တရာယ်ရှိတဲ့စီးပွားရေးဆိုင်ရာကျင့်သုံးမှုတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရအကြီးတန်းအရာရှိတွေကသတင်းတောက်တွေကိုပြောဆိုပါတယ်။ဘာလီကျွန်းမှာတရုတ်သမ္မတနဲ့တွေ့ဆုံမဲ့အရေးဟာသမ္မတဘိုင်ဒန်အာဏာရလာခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနှုတ်ဟာပြီးခဲ့တဲ့ဇူလိုင်လထဲမှာနောက်ဆုံးဆက်သွယ်စကားပြောခဲ့တာအပါအဝင်တယ်လီဖုန်းဒါမှမဟုတ်အင်တာနက်ကနေတဆင့်အချိန်ချင်းဆက်သွယ်ခဲ့ပူပါတယ်။ဒါပြင်အမေရိကန်သမ္မတနဲ့မကြာသေးခင်မှာမစ်ဆိုင်းတုံးတွေပြစ်လုခဲ့တဲ့မြောက်ကိုရီးယားအရေးအပါအဝင်ရုရှားယူကရိန်းစစ်ပွဲတွေကိုလည်းတရုတ်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံစင်ပေါ်မှာဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
အမေရိကန်ဆွေတက်တန်းဝဲရွေးကောက်ပွဲကျင်းပပြီးနှစ်ရက်ကြာချက်သပင်းနေ့အထိမဲရက်လက်တွေအရအောက်နိုတော်ကို Republican Party ကနေထိန်းချုပ်ဖို့အတွက်နှီးဆက်လာတာကိုတွေ့ရပေမဲ့နောက်ပိုင်းက Arizona နဲ့ Nevada ပြည်နယ်တွေမှာနောက်ဆုံးရက်လက်တွေမထွက်သေးတဲ့အတွက်အထက်လွှတ်တော်ကိုဘယ်သူထိန်းချုပ်မဲဆိုတာမသိကြသေးပါဘူးအောက်နိုတော်ကအမှတ်နေရာ435နေရာမှာ218နေရာရဖို့မှန်းထားတဲ့ Republican Party ကအမှတ်နေရာ209နေရာအတွက်နိုင်ထားတာဖြစ်ပြီးဒီမိုကရက်တစ်က192နေရာနိုင်ထားတာပါမဲရီရေတွက်နေဆဲဖြစ်တဲ့အတွက်ကျန်34နေရာအတွက်မတိရသေးပါဘူးဇန်နဝါရီလတော့စတင်ချိန်မှာအောက်တိုဘာကို Republican တွေလွှမ်းမိုးနိုင်မယ်လို့ရွေးကောက်ပွဲမတိုင်ခင်ခံမှန်းထားပေမဲ့ထင်သလောက်ဖြစ်မလာတဲ့အတွက် Republican တွေကစိတ်ပျက်ကြောင်ပြောနေချိန်မှာသူတို့ပါတီအောက်တိုဘာမှာထိန်းချုပ်နိုင်မယ်လို့ယုံကြည်ထားဆဲဖြစ်ပါတယ်တကယ်လို့အောက်တိုဘာမှာ Republican တွေကြီးစိုးလာမယ်ဆိုရင်တော့လက်ရှိဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်တိုဘာကအမတ်အနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ဟာသမရနဲ့ဒုသမရပြင်တာဝန်အရှိဆုံးလွှတ်တော်ဥက္ကဋ္ဌဖြစ်လာမှာဖြစ်ပါတယ်။ပါတီနှစ်ခုစလုံးကအမတ်ဦးရေ50စီရှိနေတဲ့လက်ရှိအထက်လွှတ်တော်ကအမတ်နေရာ100မှာတော့အခု Republican တွေက49နေရာနိုင်ပြီး Democrat တွေက48နေရာနိုင်ထားတာပါ။အထက်လွှတ်တော်အတွက်ချန်နေရာ3ခုမှာ Arizona ပြည်နယ်မှာ Democrat ကသာတယ်လို့ Nevada မှာတော့ Republican ဘက်ကအသာစီးရနေပါတယ်။ဒါပေမဲ့ Georgia ပြည်နယ်မှာတော့ပါတီကြီးနှစ်စလုံးကသူမသားကိုမသားရှိနေတဲ့အတွက်လာမယ့်ဒီဇင်ဘာ6ရက်ကျင်းပမယ့်ဒုတိယကြိုရွေးကောက်ပွဲရလကအရေးပါနေတာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရောကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေမနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့မြန်မာအရေးအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ
်
အမေရိကန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာအာဆီယံနဲ့မိတ်ဖက်ဆက်ဆံရေးနဲ့အာဆီယံရဲ့အချက်အခြာချမှုကိုထပ်လောင်းခိုင်မာအောင်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဆက်လက်ကြုံတွေ့နေရတဲ့လူသားချင်းစာနာမှုလူအခွင့်အရေးအကြအတဲ့တွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာစိန်ခေါ်မှုတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဂျာတာပရင်းနဲ့သတင်းစာရှင်းလင်းမှုပြောဆိုထားတာဖြစ်ပါတယ်။နိုဝင်ဘာလ12ရက်နဲ့13ရက်နေ့တွေမှာကျင်းပမယ့် American ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးမတိုင်ခင်ဖနံပင်မြို့မှာ ASEAN ခေါင်းဆောင်တွေဂျာတာပရင်းနဲ့မှာစတင်တွေ့ဆုံကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲ့တွေကိုဖြစ်ရှင်းဖို့အာဆီယံဘုံသဘောတူညီချက်900ချမှတ်ထားပေမဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံထိပ်သီးအစည်းအဝေးကိုဖိတ်မထားပါဘူး။အာဆီယံအနေနဲ့မြန်မာအရေးမှာတိတက်ပိုပြီးထိရောက်အောင်ကင်တွယ်ဖို့တိုက်တွန်းမှုတွေထွက်ပေါ်နေပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာတော့မြန်မာအရေးအပြင်ယူကရိန်းပေါ်ရုရှားချူကျော်စစ်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငင်းပွားမှုကိုဗစ်ကာလပြန်လည်ထူထောင်ရေးနဲ့ကုန်သွယ်ရေးနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ဖို့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းအမ်ရမ်ခန်းကိုထောက်ခံသူထောင်ပေါင်းများစွာဟာအစ္စလာမဘတ်မြို့တော်ကိုထိတက်လာတဲ့ ခီးရွှေချီတဲ့ဆန္ဒပြပွဲကိုစစ်တပ်ရင်းမှာပြန်ပြီးစတင်လိုက်ပါပြီ။ရွေးကောက်ပွဲဆော့ကျင်းပပေးရင်လက်ရှိအစိုးရကိုဖိအားပေးဖို့ချီတဲ့ဆန္ဒပြနေရမှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ကြီးချုပ်ဟန်ခမ်ကိုတနတ်သမားတူကလှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့အတွက်ဆန္ဒပြချီတဲ့ပွဲရက်တန်သွားခဲ့ပြီးတဲ့နောက်မှာအခုပြန်စတင်တာဖြစ်ပါတယ်။စစ်မြန်နဲ့လွမြောက်ရေးလှုပ်ရှားမှုလို့အမည်ပေးထားတဲ့ဒီချီတဲ့ဆန္ဒပြပွဲကိုပြီးခဲ့တဲ့နိုဝင်ဘာ3ရက်ကဝန်ကြီးချုပ်ဟောင်းအမရမ်ခန်တနက်ပြခန်းရဲပန်ချက်ပြင်းနဲ့ဝဇီရဘတ်မြို့ဘက်ကနေပြန်ဆတင်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခမ်ကဆန္ဒပြချီတက်သူတွေကိုချက်တပင်းနဲ့မင်းကုန်းပြောဆိုရမှာတော့ဒီလှုပ်ကြံမှုကိုလက်ရှိဝန်ကြီးချုပ်ရှဘတ်ရှရစ်နဲ့ပြည်ထောင်စုဝန်ကြီးရနာဆနာလာတို့နဲ့အတူပါကစ္စတန်ထောက်လှမ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ဗိုလ်ချုပ်ဖိုင်ဇယ်နာစီယာတို့ပူးပေါင်းလှုပ်ကြံတာလို့ဆက်ဆွဲပြောဆိုလိုက်ပါတယ်။ဆက်ဆွဲခံတဲ့လက်ရှိအစိုးရနဲ့စစ်ဘက်တာဝန်ရှိသူတွေကတော့ဒါကိုပယ်ချပြီးတော့အခြေမြင့်မရှိတဲ့တာဝန်မဲ့ဆွဆွချက်ဖြစ်တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ဟောင်းခမ်ဟာပြီးခဲ့တဲ့နိုဝင်ဘာ3ရက်ဆန္ဒပြချီတက်လာစဉ်တနတ်သမားပြစ်ခတ်တဲ့အတွက်ခြေထောက်မှာဒဏ်ရာရတယ်လို့သူ့ရဲ့ PTI ပါတီဝင်တဦးတနတ်ထိမှန်တည်ဆွန်ရပြီးဆန္ဒပြသူ73ဦးကဒဏ်ရာရခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအားကစားရုံကိုအတုံးပြုတ်ခွင့်ပိတ်ပင်လိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကကြားသာပြည်နေမှာကြေညာပါတယ်။ကြမ်းမခွဲခြားထားတာကိုမလိုက်နာတာအမျိုးသမီးတွေကတတ်မှတ်ထားတဲ့အစ္စလာမ်ရဲ့ခေါင်းစည်းပေါ်ဝါတွေကိုမဝတ်တာတွေကြောင့်အခုလိုပိတ်ပင်ရတာလို့ဘာသာရေးစည်းမျဉ်းနဲ့အကျဉ်းစာရိတ်တာထိန်းသိမ်းရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုဟာမက်အခီမိုဟာဂျာကပြောဆိုပါတယ်အာကစားယုံနေတဲ့ပန်းချန်တွေကိုအမျိုးသမီးတွေလာရမယ့်ရက်နဲ့အမျိုးသားတွေလာရမယ့်ရက်ခွဲခြားထားပေမဲ့မလိုက်နာတဲ့အတွက်အမျိုးသမီးတွေကိုပန်းချန်တဲ့အာကစားယုံတွေကိုလာရောက်ခွင့်ပိတ်ပင်ရတာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အမီမဖော်လို့တဲ့အမျိုးသမီးကာယသင်တန်းဆရာမတူကတော့အမျိုးသားနဲ့အမျိုးသမီးအတူတကွလက်ချင်ကလုပ်တာမျိုးမရှိကြောင်းနဲ့တာလီဘန်တွေပြောတာမမှန်ဘူးလို့ AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။တာတာပရင်းနေမှာပဲစီကံထိန်သိမ်းရေးဝန်ကြီးဌာနကနှစ်ဦးရောက်လာပြီးသူအလုလုကန်တဲ့အာခစားယုံတွေကအမျိုးသမီးတွေကိုမောင်းနှင်ထုတ်ခဲ့တယ်လို့ပြောဆိုပါတယ်။အာဖဂန်အမျိုးသမီးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Alison Davidson ကတော့ဒီပိတ်ပင်တာမြင့်မှုကိုရှုံချလိုက်ပြီးဒါဟာအမျိုးသမီးတွေကိုအများပြည်သူဆန်ရနေရာကနေစနစ်တကျခွဲခြားဖယ်ထုတ်တဲ့တာတကားဖြစ်တစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။အီရန်နိုင်ငံတဝန်းဆက်လက်ဆန္ဒပြနေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဆက်နေရဆိုပြီးစပိန်နိုင်ငံသား2ယောက်ကိုအီရန်လုံခြုံရေးတပ်တွေကဖမ်းဆီးထားတယ်လို့ဟာရနာလူခွင့်ရေးဆန်ရသတင်းဌာနကကြေညာပြနေမှာပြောပါတယ်။အသက်24နှစ်ရှိပြီဖြစ်တဲ့အနာဗနရီယာဟာမကြခင်ဂျပန်တွင်ဆန္ဒပြစဉ်အဖမ်းခံရတယ်လို့သူမိသားစုနဲ့နှိစက်သူတဦးကိုကိုးကားပြောဆိုပေမဲ့ဘယ်တော့မှအဖမ်းခံရပြီးဘယ်သူဘယ်မှာရှိနေလဲဆိုတာမသိရသေးဘူးလို့ပြောပါတယ်။သူမအသက်41နှစ်အရွယ်ဆန်ချက်စ်အဖမ်းခံရပြီးတဲ့နောက်အဖမ်းခံရတာလို့လည်းပြောပါတယ်။ဆန်ချက်စ်ကတော့ဆက်ကွက်စ်မြို့မှာမာရှာအမီနီရဲ့ဂူကိုတွားပြီးတဲ့နောက်အဖမ်းခံရတာဖြစ်ပါတယ်။သူဓာတ်ပုံသူရိုက်ပြီးဓာတ်ပုံကိုအီရန်နိုင်ငံနဲ့ဝင်ပြီးလို့စာရန်ထိုးပြီးအီရန်နေဆက်ကတငယ်ချင်းတွေစီပို့ပေးခဲ့တာဖြစ်ပြီးတော့ဒါဟာဆန်ချက်စီကနောက်ဆုံးသိရတာလို့ Reuters သတင်းမှာဖော်ပြထားပါတယ်။ Tehran Spain တိုင်းရင်းကလည်းစပိန်နိုင်ငံသားနှုတ်အီရန်မှာအဖမ်းခံရကြောင်းအတည်ပြုခဲ့ပြီးတော့သူတို့နဲ့ဆက်သွယ်ဖို့အတွက်အီရန်အာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုကိုစော်မိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ယူကရိန်းအနေနဲ့အနောက်နိုင်ငံတွေထံကလေကြောင်းရန်ကာကွယ်ရေးစနစ်တွေရဖို့အရေးပေါ်လိုအပ်နေကြောင်းဒီလိုမှမရရင်တော့ရုရှားဘက်ကယူကရိန်းမြို့တွေကိုဝေဟင်ကနေဘုံကျဲတိုက်ခိုက်ရေးအတွက်ဆီးရီးယားမှာအသုံးပြုခဲ့တဲ့နည်းဗျူဟာတွေအတိုင်းထပ်သုံးလာနိုင်တယ်လို့အစင်ခန်းစာတစ်ကဖော်ပြပါတယ်။လန်ဒန်ကနေဟင်နရီရစ်ရှ်ဝဲရဲ့သတင်းဆောင်မကိုနားဆင်ကြပါရှင်။ရုရှားကျူးကျော်မှုအစပိုင်းနေ့တွေမှာယူကရိန်းဝေဟင်ပိုင်နဲ့အများစုကအကာအကွယ်မရှိခဲ့ပါဘူး။ရှည်တန်းစစ်မျက်နှာတွေမှာရုရှားတိုက်လေယာဉ်တွေကလေကြောင်းကနေစီးနင်းတိုက်ခိုက်ခဲ့ကြပါတယ်။ဒါပေမဲ့ယူကရိန်းဘက်ကလေကြောင်းရန်ကာကွယ်ရေးစနစ်ကိုတပ်ဆင်နှိုင်းခဲ့ပါတယ်။ရုရှားရဲ့တိုက်လေယာဉ်တွေ၊ရဟတ်ယာဉ်တွေ၊လေယာဉ်တွေနဲ့မစ်ဆိုင်းတုံးဒါဇင်နဲ့ချီပြီးယူကရိန်းတပ်ဖွဲ့တွေကပစ်ချနှိုင်းခဲ့ပါတယ်။ Justin Brown ကတော့ Royal United Services Institute ကဖြစ်ပါတယ်။
The Russian Air Force were retained.
Russia leader ga lan nan in ya a mya pya su saung tha da ba. La to lo ma thi thi ye yaw ma tou nai de da ga. Ukraine ma le chang yan ka kwe yi missile dong snit de shi ni de da jaw. သူနိုင်ငံဝေဟင်အနေပိုင်းကိုဝင်ရောက်ခွင့်တားမြစ်ထားနိုင်သေးတာကြောင့်ဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းမှာလေကြောင်းရန်ကာကွယ်ရေးလက်ကျန်မီဆိုင်းတို့တွေကဒီလောက်ကြာကြာမခံတော့ပါဘူး
။တစ်ဖက်မှာလည်းယူကရိန်းမျိုးတွေနဲ့အခြေခံအဆောက်အုံတွေကိုရုရှားကအီရန်လို့မောင်းသူမဲ့ဒရုန်းယာဉ်တွေတာဝေးပြင်မီဆိုင်းတို့တွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်။ Royal United Services Institute က Justin Bronk ကအခုလိုပြောပါတယ်။
The West reading
အနောက်နိုင်ငံတွေကနောက်ထပ်လက်နက်ကြီးတွေထပ်ပြီးပိုပေးနိုင်ရေးကိုအလေးထားဆောင်ရွက်ဖို့လိုအပ်ပါတယ်။ရေပြင်ကနေဝင်ဟင်ပစ်မီဆိုင်း Samsnit တွေကိုလည်းအစားထိုးပေးရေးဆောင်ရွက်သင့်ပါတယ်။ဒီစနစ်တွေကဆိုဗီယက်ခေတ်ကစနစ်တွေဖြစ်ပြီးအနောက်နိုင်ငံတွေမှာလည်းမတုံးကြတော့တာကြောင့်ထောက်ပံ့ဖို့ပိုပြီးလွယ်ပါတယ်
။အနောက်နိုင်ငံတွေကလေကြောင်းရန်ကာကွယ်ရေးစနစ်တွေထောက်ပံ့ထားကြပါတယ်။ American, Norway နဲ့ Spain တို့ထံက Italy တို့ Speed စနစ်တွင်နဲ့အမေရိကန်ရဲ့ NASAM လေကြောင်းရန်ကာကွယ်ရေးစနစ်ကိုပထမဆုံးအကြိမ်လက်ခံရရှိကြောင်းတနင်္လာနေ့မှာပဲယူကရိန်းကာကွယ်ရေးဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာရေးပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီး Olesi Reznikov ကအခုလိုပြောပါတယ်။
လေကြောင်းရန်ကာကွယ်ရေးစနစ်တွေကဦးစားပေးနံပါတ်၁ဖြစ်ပါတယ်။ကျွန်တော်တို့မိဖက်တွေကလည်းဒီအချက်ကိုကောင်းကောင်းသိရှိထားပါတယ်။
ဂျာမနီကလည်း Iris D လေကြောင်းရန်ကာကွယ်ရေးစနစ်ကိုပြီးခဲ့တဲ့လအတွင်းပေးပို့ခဲ့ပြီးလေရင်ပြည့် Gepard တင်ကားဒါဇင်နဲ့ချီပြီးပေးပို့ပါတယ်။ပြင်သစ်ကလည်း Crotil လေကြောင်းရန်ကာကွယ်ရေးစနစ်ကိုပေးပို့ပါတယ်။ဒါပေမဲ့လည်း Ukraine အတွက်အနောက်နိုင်ငံတွေဘက်ကအခုအညီပို့ပြီးလိုအပ်နေတယ်လို့အစင်ခန်းစာရေးသားသူတွေကပြောပါတယ်။ခင်မီတိုက်လေရင်တွေဟာလည်းတားဆီးကာကွယ်ရေးဆိုင်ရာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။Justin Bronk ကအခုလိုဆက်ပြီးပြောပါတယ
် Even a small number of
မီဆိုင်းတို့နေနဲ့ရေဒါတွေတပ်ဆင်ထားတဲ့အနောက်နိုင်ငံတွေကတိုက်လေရင်အနည်းငယ်ဆိုရင်လဲဒါဟာရုရှားတိုက်လေရင်တွေကိုတန်းတူတုံ့ပြန်နိုင်ပါတယ
်ဝေဟင်ပိုင်နက်ကိုရုရှားတို့ဘက်ကကြီးစိုးထိန်းချုပ်သွားရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကဆိုးရွားလှတယ်လို့လဲ Bronk ကပြောပါတယ
် We know what happens in Syria
ရုရှားလီဒါကဝေဟင်အမြင်ပိုင်းနဲ့အလက်ပိုင်းလောက်ကနေအတားအဆီးမဲ့တိုက်ခိုက်နိုင်ခဲ့ပြီးခြေတန်းပြမှတ်တွေတင်မကပဲဝိုင်းဝန်းခံနိုင်ရတဲ့မြို့တွေကိုဘုံတွေအကြီးကျယ်ကျဲချခဲ့တဲ့အချိန်ကဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့သိကြပါတယ်အလက်ပိုနဲ့ဟုံးစ်မြို့တွေကိုကျွန်တော်တို့အမှတ်ရနေပါတယ
်ဆီးရီးယားပြည်ရင်းစစ်အပြင်းထန်ဆုံးအချိန်2015နဲ့2016ခုနှစ်အတွင်းရုရှားနဲ့ဆီးရီးယားလေကြောင်းတိုက်ခိုက်မှုတွေကြောင့်အဲ့ဒီမြို့တွေဖျက်ဆီးခံခဲ့ရတာပါလူပေါင်းတောင်ချီသေဆုံးခဲ့ရပြီးတပုံတပ်ဖွဲ့တွေလည်းဆုတ်ခွာရပါတယ်အခုယူကရိန်းအရှေ့ပိုင်းမှာလဲရုရှားရဲ့ခြေလင်းတပ်ဖွဲ့တွေဆုတ်ခွာနေကြရချိန်မှာရုရှားအနေနဲ့စီးရီးယားမှာတုံးခဲ့တဲ့နှီးပြူဟာတွေအတိုင်းယူကရိန်းမြို့တွေမှာပြန်ပြီးအသုံးချလာမယ်အရေးတုံးသက်သူတွေကစိုးရိမ်နေကြပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမိနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့ရာသီဥတုဆောင်ရဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတင်ပြပေးလိုပါတယ်ကဘာမှာဖွံ့ဖြိုးစေနိုင်ငံအဖြစ်သတ်မှတ်ထားပေမဲ့တရုတ်နိုင်ငံဟာကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးဖြစ်တာကြောင့်ရာသီဥတုနဲ့ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေအတွက်အကုန်အကျပ်ခံဖို့ဖွံ့ဖြိုးစေနိုင်ငံတွေကဖိအားပေးနေတာနဲ့ရင်ဆိုင်နေရပါတယ် COP27 ရာသီဥတုညီလာခံရဲ့ရာသီဥတုဆိုင်ရာတရားမျှတမှုရှိရေးအစီအစဉ်ကပံ့ပိုးမှုနဲ့ VOA သတင်းတောက်ရှာမင်းလီသတင်းပေးပို့ထားတာကိုတော့ကိုအောင်နေဦးကပြောပြပေးမှာဖြစ်ပါတယ်
ရာသီဥတုကြောင့်ထိခိုက်ပျက်စီးမှုတွေအတွက်တရုတ်နိုင်ငံကအကုန်ကျခံမှုပထမဆုံးအကြိမ်ဖြစ်ဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုလိုက်ကြပေမဲ့တရုတ်ဆိုရကတော့ငြင်းဆန်ထားပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေဟာလေထုညဉ့်ဉန်းမှုအတိအကထုတ်လုပ်နေတဲ့နိုင်ငံတွေဖြစ်တာကြောင့်စီးရဲတဲ့နိုင်ငံတွေမှာရာသီဥတုဖောက်ပြန်မှုဒဏ်ခံရတဲ့အခါအကုန်ကျခံမှုအချင်းနိုင်ငံက COP27 ရာသီဥတုဆိုင်ရာနိုင်ငံကညီလာခံမှာကျွန်းနိုင်ငံငယ်တွေတောင်းဆိုခဲ့ကြတာပါ။လူတွေကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေအတွက်ချမ်းသာတဲ့နိုင်ငံကြီးတွေကစီးရဲတဲ့နိုင်ငံတွေကိုနစ်နာရေးပေးဖို့ဂရုပြုထားတဲ့အတိုင်းလက်တွေ့အကောင့်ထဲပေါ်ဖို့နှစ်ပေါင်းများစွာဖွံ့ဖြိုးဆဲနိုင်ငံတွေတောင်းဆိုနေတာဖြစ်ပါတယ်။ရာသီဥတုဒဏ်ခံရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုနှစ်စဉ်ဒေါ်လာဘီလီယံ100ထောက်ပံ့မှုဂရုပြုထားတာဖြစ်ပေမဲ့အခုခါမှာတော့တရုတ်နိုင်ငံမှာပါပဲကြံဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သုံးဆရမယ့်ပမာဏဟာတစ်နှစ်ကို 2.4 ထရီလီယံလိုအပ်တဲ့အကြောင်းကုလသမဂ္ဂကစီရင်ခံစာထုတ်ပြန်ဖော်ပြထားပါတယ်။တရုတ်နိုင်ငံကကမ္ဘာမှာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်ပေမဲ့ဖွံ့ဖြိုးဆဲနိုင်ငံဖြစ်တည်ဝင်သတ်မှတ်ထားတာပါ စမှုလုပ်ငန်းတွေဖွံ့ဖြိုးတဲ့ခေတ်ကစအမေရိကန်နဲ့ဥရောပသမ္မတ EU ဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာမှာကာဗွန်တန်းငွေထုတ်လုပ်မှုတွေရဲ့တဝက်နီးပါးရှိခဲ့တာပါ။ဒါပေမဲ့လည်းခုခါမှာတော့တရုတ်နိုင်ငံအပေါ်မှာပိုပြီးအာရုံစိုက်လာကြပါတယ်။ COP27 ညီလာခံမှာတရုတ်နိုင်ငံနဲ့ပတ်သက်လို့ပြောင်းလဲတဲ့သဘောထားတွေပေါ်အာရုံစိုက်လာတယ်လို့လည်းအမေရိကန်ပြည်တော်စုပက်ဆယ်ဗေးနီးယားတက္ကသိုလ်ကတရုတ်နိုင်ငံဆိုင်ရာမဟာဗျူဟာလေ့လာရေးဌာနဒါရိုက်တာ Scott Moore ကပြောပါတယ်။
Its emissions growth really just in the last 20-25 years has been so enormous that its emissions are kind of starting
လုံးဝ20အစိတ်လောက်ကစားပြီးတရုတ်နိုင်ငံဟာကာဗွန်တန်းငွေထုတ်လွှတ်မှုကအစမတန်တိုးလာတာကြောင့်အခုအခါကာဗွန်တန်းငွေထုတ်လွှတ်မှုအများအပြားအတွက်တာဝန်ရှိသူဖြစ်ပြောမယ်ဆိုရင်ပြောလို့ရပါတယ
်ရာသီဥတုဆိုင်ရာဗန်ဒါရေးစီစဉ်တဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ယက်တီချက်ကတော့အပြောင်းအလဲမရှိပါဘူးဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ချမ်းသာတဲ့နိုင်ငံတွေကပေးကြဖို့ဖိအားပေးရမှာကြံဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တသားတည်းရှိတဲ့အကြောင်းတရုတ်ကိုယ်စားလှယ်ကပြောဆိုထားတာပါတရုတ်နိုင်ငံဟာမကြသေးငါစနိုင်ငံတကာအလူရှင်နိုင်ငံတနေနိုင်ငံလည်းဖြစ်လာခဲ့ပါတယ်ရာသီဥတုဆိုင်ရာထိခိုက်မှုတွေအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီဖို့2015ခုနှစ်ကဒေါ်လာ3ဘီလီယံကျော်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တစ်ခုကိုချမှတ်ခဲ့ပြီးဒီနှစ်မှာလည်းနောက်ထပ်10ဘီလီယံထပ်တိုးပေးခဲ့ပါတယ်။တရုတ်နိုင်ငံဟာရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒနဲ့ပတ်သက်လို့တာဝန်ရှိရဆိုတော့ကိုသဘောပေါက်လာပုံရတယ်လို့နော်ဝေးခြေဆိုင်ဖရစ်ချော့နန်ဆန်ဌာနကသုတေသနပမောက္ခကော်ရမရက်ထက်ကလန်ကသုံးသပ်ပါတယ်။
It wants to be a responsible nation and sees that it has some responsibility.
တဝင်းတိတဲ့နိုင်ငံတနေနိုင်ငံဖြစ်ချင်သလိုဆင်းရဲတဲ့တခြားနိုင်ငံတချို့ကိုကူညီရမှာလေ။တဝင်းယူတာတွေ့ရပါတယ်။တရုတ်နိုင်ငံဟာဒီလမ်းကြောင်းတိုင်းဆက်ပြီးသွားနေပါတယ
်။ဒီနှစ်နွေရာသီမှာပြင်းထန်တဲ့အပူလမ်းတွေမိုးကောက်မှုတွေကြုံရတဲ့တရုတ်နိုင်ငံဟာပြည်ရင်းကရာသီဥတုံခံရတဲ့အခြေအနေကိုအာရုံစိုက်ဖို့လည်းလိုလိမ့်မယ်လို့သူကသတိပေးပါတယ်
။ This year we have seen floods and droughts.with great economic impacts
ဒီနှစ်မှာရေကြီးမှုတွေမိုးကောက်မှုတွေကြောင့်စီးပွားရေးမှာအကြီးအကျယ်ထိခိုက်မှုတွေတွေ့ခဲ့ရပါတယ်ဥပမာတရုတ်နိုင်ငံရန်စီနဲ့မှာတမိုင်းတွင်လာအောင်မြေခန့်ခဲ့တဲ့အတွက်ဇီချန်းပြည်နယ်မှာရေပြတနာကြုံရသလိုရေအားလျှက်စစ်ထုတ်လုပ်မှုမှာလည်းရာဂိုင်းနှုန်း50လောက်ထိခိုက်ခဲ့တာပါ
ရာသီဥတုဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတရုတ်နိုင်ငံဟာရှစ်လျှောက်ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဖိအားတွေနဲ့ဆက်လက်ရင်ဆိုင်ရလိမ့်ဦးမယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုအောင်နဲ့ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုတော့မြန်မာနိုင်ငံတွင်းကတိုက်ပွဲဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ကြရအောင်ပါ။မွန်ပြည်နယ်တထုံမြို့နယ်ဝင်းစိန်ချေးရွာမှာတက်ကြွလှုပ်ရှားသူတဦးကိုလာရောက်ဖမ်းဆီးတဲ့တထုံအမှတ်9လေးချင်ရေးတပ်ဗိုလ်မှူးတဦးအပါအဝင်4ဦးနဲ့ဒေသခံတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားနိုဝင်ဘာလ10ရက်နေ့မနေ့9နာရီကျော်မှာပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ပစ်ခတ်မှုတွေအတွင်လူသေဆုံးမှုတွေရှိကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်တထုံမြို့နယ်ဝင်းစိန်ကျေးရွာကတက်ကြွလှုပ်ရှားသူတို့ကိုတထုံအမှတ်9လေးချင်ရဲတပ်ကမနေ့4နာရီအချိန်မှာလာရောက်ဖမ်းဆီးခဲ့တာပါ။ဖမ်းဆီးပြီးပြန်ထွက်မှာတော့ဒေသခံတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကကားနောက်ကိုလိုက်ပြီးပစ်ခတ်ခဲ့တာကြောင့်လာရောက်ဖမ်းဆီးသူတချို့တေဆုံးသွားခဲ့တယ်ဆိုပြီးတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထူးကအခုလိုပြောပါဗျာ။ဒါနည
်းနည်းပေါ့နော်။ဒါတော့ဒါဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတထုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအဲဒီဝင်းကျင်ကျေးရွာကိုအလို့အဝင်ပြီးတော့ဒီတက်ကြွရစာအဲဒီရောက်ကိုဝန်ထမ်းလာပါတယ်ပေါ့။ဟိုအမတ်ကိုလေးချင်းကြတာဒီသူ့တိတ်နေမှုကပုံမှုချုပ်ပါ။သူကအဲ့ဒီကတော့ကထောင်မှာဒီဒီဖန်ဆင်းရေးကောင်းဆောင်ပါမယ်ပြောရတယ်။ဝင်ဖန်ဆင်းရောဘယ်လိုလဲ။ဟိုချက်ချင်းတန်းသူဆက်ပေးနေ။အဲ့ဒီရောက်တော့ဒီတော့ကားပေါ်မှာဆင်းလာဆင်းလာလို့လောက်ခဲ့ပေါ့အဲ့ဒီမှာ။အဲ့ဒီမှာကျွန်တော်တို့ပတ်စားနေပါမသိရဘူး။ဒီရောက်ကျွန်တော်တို့ပတ်စားနေအဲ့ဒီကူရောင်းနေတဲ့အချိန်ပေါ့နော်။ပတ်စားထားပတ်စားနေတယ်ပေါ့နော်။ဒါကတော့ဘူးကဝင်ဖိနေတယ်အဲ့ဒီရောင်းနေတဲ့အချိန်ဖြစ်ခဲ့ပေါ့။ဖြစ်တော့အဲ့မှာနေဝန်ချက်ချင်းနဲ့လိုက်သွားတယ်။ကားကိုသွားပြီးတော့ဒါရဲ့ပေါ့လို့ဒီသမောင်းတော်ဟောဒီမင်းရပြီခဲ့တဲ့ပုံမှန်အခုတော့ကလည်းဒါပေါ်ကနေဆင်းလာမျိုးပြန်ပြန်ပို့လုပ်တဲ့အခါမှာကျွန်တော်တို့ဒီသက်သာနေပြီးတော့ဘာသာထားဖက်ကနေပြီးတော့ဒီလိုအတူတူသတိရည်နဲ့ပေါ့လက်လက်သတိနဲ့လို့ဖြတ်ဖြစ်တယ်ပေါ့ဒီတော့ဘလို့ပဲဒါ၃ယောက်ကြာသွားတယ်၁ယောက်ကတော့ထင်ရရဒီတော့ဖြတ်ပြီးသွားတယ်ပေါ့၁ယောက်သွားတယ်နောက်ပြီးတော့သူတို့ခံနေတက်ကြောခါသူလည်းပဲပြန်ထွက်ပြစ်သွားတယ်ပုံမှန်
ပထမအမှတ်ကိုလေးကျင်ရေးတက်ကဗိုလ်မှူးအဆင့်ရှိသူတဦးအပါအဝင်3ဦးသေဆုံးခဲ့ကြောင်းရုပ်အလောင်းပုံတွေနဲ့တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ BOA ကအတည်ပြုနိုင်ဖို့အတွက် နေမြေကအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့သူတို့နေမြေကိုပြန်ရောက်သွားပြီးတထုံအမှတ်ကိုလေ့ကျင့်ရေးတပ်ကတနက်တချို့သိမ်းဆည်းရမိတယ်လို့လည်းပြောပါတယ်။အခုလိုမျိုးပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်းစိန်ကြေးရွာဘက်ကိုအင်အားတွေနဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။
တော့ကလည်းတော့အားပေါ့တော့ငါးနေလာလာနဲ့လာပြီးတော့ဟိုဟာလာပြီးတော့အဆင်ပြေနေတယ်ပေါ့သူကပြန်ဆက်သွားရင်ယနေ့ပိုင်းတော့ပေါ့တခါဆက်လာတယ်ပေါ့ကွာ
အခုလိုပြစ်ခတ်မှုအပြီးမှာတော့တထုံမြို့နယ်ဘက်ကကြေးရွာတွေဘက်မှာလုံခြုံရေးတင်းကျပ်ပြီးစစ်ဆေးမှုတွေလုပ်နေပါတယ်မွန်ပြည်နယ်တထုံမြို့နယ်ထဲမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းကလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရွာထဲမှာဝင်ရောက်ပြစ်ခတ်တာအပြင်ရွာမီးရှို့ခံရတာတွေလည်းဖြစ်ခဲ့ပါတယ်ဝိရောရေတကုံကိုလာကြတဲ့လူငယ်တွေကိုလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဆိုပြီးစစ်ကောင်စီတပ်တွေကဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ဒီအတွက်အခုလည်းဝင်းစိန်ကျေးရွာနဲ့အနီးတစ်ဝိုက်ကကျေးရွာတွေကတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်
VOA သတင်းတောင်မအေးအေးမှာသတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်လက်နက်ကင်တပ်ဖွဲ့တွေကစစ်မှုထမ်းဟောင်းတွေကိုဂုံပြုတဲ့အနေနဲ့အမေရိကန်ပြည်သူတွေကနိုဝင်ဘာလ17ရက်နေ့ကိုစစ်မှုထမ်းဟောင်းနေ့အဖြစ်ကျင်းပကြပါတယ်။ပထမကမ္ဘာစစ်တိုက်ပွဲတွေကိုအဆုံးသတ်စေခဲ့တဲ့1918ခုနှစ်17လပိုင်း17ရက်နေ့17နာရီအချိန်မှာစတင်တပ်ဝင်တဲ့စစ်ပြေငြိမ်းမှုကနေဆင်းသက်လာတာပါ။တရားဝင်အများပြည်သူအားလိုက်ရဲ့အဖြစ်အမေရိကန်လွှတ်တော်က1938ခုနှစ်မေလအတွင်းမှာကြေညာခဲ့ပါတယ်1954ခုနှစ်မှာတော့သမ္မတဒွိုက်အိုင်ဇန်ဟောဝါစစ်နယ်ငြိမ်းချမ်းရေးကာလနှစ်ခုစလုံးမှာတာဝန်ထမ်းဆောင်ခဲ့ကြသူအလုံးကိုဂုဏ်ပြုတဲ့အားလိုက်ရဲ့အဖြစ်တိုးချဲ့ခဲ့တာပ
ါ Today we pay homage to the unrelenting bravery and dedication
အမေရိကန်စစ်မှုထမ်းဟောင်းဆိုတဲ့ဂုဏ်ပုဒ်ကိုခံယူရရှိသူအလုံးရဲ့ထူးခြားလှတဲ့မဆုတ်မနစ်သောရဲစွမ်းတက်တီနဲ့တစ္ဆာဆောင်တိမှုကိုဒီနေ့ကျွန်တော်တို့ကာရဝပြုပါတယ်။ဒါဟာဆိုရင်အမေရိကန်ရာဂိုင်းနှုတ်အနည်းငယ်သာရနိုင်တဲ့ဂုဏ်ပြုမှုတန်သာမကပဲဒီပုံကိုယ်တွေဟာညီအကိုညီအမတွေအဖြစ်ပါခံယူစေနိုင်တဲ့အချက်လည်းဖြစ်ပါတယ်။ဒါဟာဆိုရင်လူမှုရေးနောက်ခံရာဇဝင်တွေကိုထဲမတွက်ပဲအသက်အရွယ်အားလုံးကိုစီးလုံးညီညွတ်သွားစေတဲ့ရဲစွမ်းတက်တီရဲ့အမှတ်တရဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်မှုထမ်းဟောင်းတို့ဖြစ်ဖို့ရှိရတဲ့စိန်ခေါ်ချက်တွေကိုကြံ့ကြံ့ခံကြော်လွှားမှုတွေဟာဆိုရင်အမေရိကန်အများစုဘယ်တော့မှမသိနိုင်တဲ့ကိစ္စဖြစ်ပါတယ်။စမ်းသပ်မှုတွေနဲ့စစ်ဆေးမှုတွေကိုဖြတ်တန်းခဲ့ပြီးနောက်အန္တရာယ်တွေနဲ့ဒုက္ခဆင်းရဲတွေကိုရဲဝံစွာရင်ဆိုင်စစ်နဲ့တည်ခြင်းတရားရဲ့ဝန်းနည်းပွဲအဖြစ်တွေကိုအနိုင်ယူခဲ့ကြပါတယ်။အတိတ်နဲ့လက်ရှိကျွန်တော်တို့ရဲ့စစ်မှုထမ်းဟောင်းအားလုံးကိုကျေးဇူးတင်ပါတယ်။ဂုဏ်ပြုပါတယ်။ဒါအပြင်ကျွန်တော်တို့အတွက်ဆောင်ရွက်ပေးခဲ့မှုတွေအတွက်အမြဲတမ်းအောက်မေ့တတိယနေပါရခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ဒေါက်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလို့ပါတယ်ရှင်VOA American တန်ရဲ2022ခုနှစ်နိုဝင်ဘာလ17ရက်တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3248လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ျို့ရုဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။ဒီ American အတရ2022ခုနှစ်နိုဝင်ဘာလ17ရက်တောက်ချာနေ့မနေ့ခင်းစီစဉ်တွေကိုမနေ့9ရက်နေ့အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေး၊တိုင်းရင်သတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ်
။တိုင်းသားဘာသာစကားသင်ကြားမှုကိုဒီနေ့အစိုးရကဒီမူလရအစီအမပဲသင်ကြားရမှာဆိုတော့အဲ့ဒါကိုကတ်တက်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်က
တိုင်းရင်သတင်းပေါ်မှာနားဆင်ကြရမှာဖြစ်ပါတယ်။အခုရင်းဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဆီယနာတင်ပြတဲ့နောက်ပိုင်းမြန်မာပြည်မြောက်ပိုင်းမှာရွှေတူးဖော်တဲ့လုပ်ငန်းတွေများပြလာတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ကချင်ပြည်နယ်ဟာတဘာဝဝန်းကျင်ထိမ့်သိမ်းရေးနယ်မြေများပြတဲ့ဒေသဖြစ်ပါတယ်အင်းတော်ကြီးကနဲ့ဟူကောင်းကြိုင်ဟွန်းဒေသကိုကုလသမဂ္ဂအဖွဲ့ကတော်ရိုင်းတရိတ်ဆန်ရဲ့ဘေးမဲ့တော်အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ရွှေတူဖော်မှုတွေကြောင့်ဘေးမဲ့တော်တွေသဘာဝဥယျာဉ်တွေပျက်စီးနေပါတယ်။ရှစ်ကောင်စီတက်လာမှစီကမ်းမဲ့ထုတ်လုပ်မှုတွေများလာပါတယ်။ဒီကြောင့်ကိုဒီလပထမ6လပိုင်းမှာ Emily Fishbane နဲ့အဖွဲ့ကဒေသခံတွေကိုတွေ့ဆုံမေးမြန်းပြီးဇွန်လ24ရက်နေ့ထုတ်Frontier စာဆောင်မှာအစီရင်ခံစာတင်ပြထားပါတယ်အခုဆိုရင်အင်းတော်ကြီးကဟူကောင်းကြိုင်ဝမ်းနဲ့မြောက်ပိုင်းတောင်တန်းဒေသတွေမှာပါရွှေတူးဖော်မှုတွေလုပ်နေတဲ့အတွက်သဘာဝဝန်းကျင်ပျက်စီးမှုများပြားလာပါတယ်မြေသားတန်ချိန်20ကျော်တူးယူကိုထုတ်ပြီးဗဒားနဲ့ဆိုင်နိုင်ဓာတ်ကိုသုံးပြီးစိတ်ယူတော့မှရွှေလက်စွပ်လေးတကွင်းရတာမှုရွှေတူးဖော်တဲ့နေရာမှာသဘာဝပတ်ဝန်းကျင်အကြီးအကျယ်ပျက်စီးပါတယ်ဒါကြောင့် KIO ကချင်းအဖွဲ့ကသူထိန်းချုပ်တဲ့နေပြည်တော်ရွှေရှာပင်မှုပိတ်ပင်ထားကြောင်းသိရပါတယ်။ NLD အစိုးရလက်ထက်ကတော့လေးဧကစီရှိတဲ့ရှိုလေးကွက်200ကျော်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်
။ဆရာနာသိမီနောက်ကချင်းပြည်နယ်မိုးညင်းမြို့နယ်ကအင်းတော်ကြီးကန်တင်ကောစာပြုလာကြောင်းကိုအောက်တိုဘာ9ရက်နေ့ထုတ်ကချင်း Waves သတင်းစာဆောင်မှာဖော်ပြပါတယ်။အင်းတော်ကြီးကန်ကို1999မှာဘေးမဲ့တော်ဖြစ်သတ်မှတ်ခဲ့ပါတယ်။ဇီဝအဝန်နယ်မြေအဖြစ်လဲကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ပါတယ်အာဆီယံအမွေနှစ်အဖြစ်လဲသတ်မှတ်ခံရတဲ့နယ်မြေဖြစ်ပါတယ်အလျား14မိုင်အနံ9မိုင်ရှိပြီးမြို့၃မဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငှက်မျိုးစိတ်ပေါင်း10မျိုးအပါအဝင်ဆောင်းကုငှက် 2,000 ကျော်နှစ်စဉ်ခိုလုံနေရနေရာလဲဖြစ်ပါတယ်ဒါပေမဲ့အင်းတော်ကြီးကန်အနီးကမိုင်းနောင်လုံးတုံနဲ့မုံမုံကန်ကျေးရွာတွေမှာဆယ်ရန်နေရာတွေနဲ့မြေတူးဆက်200လောက်သုံးပြီးစီမဲကမ်းမဲ့ရွှေတူးဖော်နေတာကြောင့်ရွှေလုပ်ငန်းကဆွန့်ပစ်လိုက်တဲ့အညစ်အကြေးတွေအင်းတော်ကြီးတွေစီးဝင်လာတဲ့အတွက်အင်းကောလာတယ်လို့ဆိုပါတယ
်ရွှေတူးဖော်မှုကထွက်လာတဲ့နုံနေဟာချောင်းတွေကတစင်အင်းတော်ကြီးကန်နဲ့ရောက်သွားတာကြောင့်တနည်းမှာတမိုင်လောက်အင်းကောနေပုံရတယ်လို့ဒေသခံတွေကခံမှန်းပါတယ်အင်းတော်ကြီးကန်အနီးတစ်ဝိုက်မှာနေထိုင်တဲ့ဒေသခံတွေရဲ့လေယာဉ်မြေတွေလည်းပျက်စီးလာပြီးပြည်သူ့ကျန်းမာရေးကိုပါထိခိုက်လာတယ်လို့ဆိုပါတယ်ရွှေလုံငန်းကစွန့်ပစ်လိုက်တဲ့နွန်ရီစီးဝင်လာတဲ့လေယာတွေလမ်းတွေပျက်စီးပြီးတောက်သုံးရီရှားပါတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်ပဒါအစိတ်တဲ့ငါးဟာကျန်းမာရေးအန္တရာယ်ဖြစ်ပါတယ်အင်းတော်ကြီးဒေသမှာမြေဧက6000ကျော်ဟာမြေစာပုံအဖြစ်ပျက်စီးနေပြီလို့စစ်တမ်းကောက်ယူတဲ့အဖွဲ့ကဆိုပါတယ
်အရင်အစိုးရလက်ထက်ကကချင်ပြည်နယ်မှာတပ်တုအသေးစားနဲ့လက်လုတ်လက်စားဥပဒေရှိတဲ့အတွက်မြေချောင်းနဲ့ပေ300အကွာမှာတူးရမယ်တူးပြီးသားရွှေရင်းကိုမြေပြန်ဖို့ရမယ်စတဲ့စည်းကမ်းချက်တွေရှိပေမဲ့အခုတော့ထိန်းကုတ်မဲ့သူမရှိဖြစ်နေပါတယ်ဘယ်အဖွဲ့အစည်းကမှထိန်းချုပ်နိုင်တဲ့အချိန်တွေမရှိလို့ရွှေရှာပွေရေးဟာစီးမဲ့ကမ်းမဲ့ဖြစ်နေပါတယ်စစ်ကောင်စီမတိုင်ခင်ကအစိုးရလုပ်ငန်းရှင်နဲ့ရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးဝင့်ဆိုင်အဖွဲ့ကကွင်းစင်းလေးလာစစ်ဆေးတာမျိုးရှိခဲ့ပါတယ်အခုတော့စစ်ဆေးမှုတွေလုံးဝရပ်ဆိုင်းသွားပါတယ်ရွှေရှာသူတွေဟာစစ်ကောင်စီတပ်ရှမ်းပြည်လက်နက်ကိုင်အဖွဲ့နဲ့ KIA ကချင်လွတ်မြောက်ရေးတပ်ကိုစစ်ကြေးပေးပြီးနားလည်မှုနဲ့တူးဖော်နေကြတာဖြစ်ပါတယ
်ဒါပေမဲ့ရွှေတူးဖော်မှုကိုပိတ်ပင်ထားတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ် အထူးသဖြင့်ပြည်သူ့ချမ်းမြေလေယာဉ်မြင်းနဲ့အများနဲ့ဆိုင်ရဲ့မြေနေရာမှာရွှေလုံးဝတုဖော်ခွင့်မပေးဘူးလို့ဆိုပါတယ် NLD အစိုးရလက်ထက်မှာ2020မေလအထိကချင်ပြည်နယ်ကမြို့နယ်၁၁နယ်မှာအသေးစားရွှေလုံးကွက်200ကျော်နဲ့လက်လုံလက်စားရွှေလုံးကွက်260ကျော်ကိုလုတ်ပိုင်ခွင့်ပေးခဲ့တယ်လို့ပြည်နယ်အစိုးရကစည်ရင်းထုတ်ထားပါတယ်ဒါပေမဲ့အင်းတော်ကြီးကန်ဒေသမှာလုတ်ကွက်ချပေးမှုလုံးဝမရှိကြောင်းသိရပါတယ်အခုတော့ကံကောတော့မဲ့လက္ခဏာတွေတွေ့နေရပါပြီဟူကောင်းတောင်ကြားဘင်းမဲ့တော်ဒေသနဲ့မြောက်ပိုင်းတန်တန်းဒေသတွေမှာလည်းရွှေတူးဖော်မှုတွေရှိနေပါတယ်တကယ်တော့စစ်တပ်ထိန်းချုပ်မှုအများဆုံးဒေသတွေမှာတရားစတာအရင်အမြင့်အများဆုံးထုတ်ယူနေကြတာတွေ့ရပါတယ်စွန်ပရာဘုံနဲ့မချမ်းဘုံမှာလည်းရွှေတူးဖော်မှုကြောင့်လူဘဝရက်တည်ထိခိုက်လာတာတွေ့ရပါတယ်ဟုံးမလေးမြို့နယ်မှာလည်းလိုက်စင်မဲ့ရွှေလုံငန်းအများအပြားရှိပါတယ်။ချင်းတင်းနဲ့ဥရုမြေကျောင်းကရွှေတူးဖော်သူတွေဟာရှမ်းနီတိုက်ဖွဲ့နဲ့စစ်ကောင်စီတပ်ကူတာမကဘဲ KIA ကိုလည်းစစ်ကြေးပေးရကြောင်းသိရပါတယ်ခင်ဗျာ
။ဖူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ပတ်စင်ကျမ်းမာရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 နောက်ဆုံးလှိုင်းမြမပြည်မှာပြန်ကျလာခြင်းကဘာမှာတော့ COVID မျိုးကွဲ Omicron ရဲ့မျိုးကွဲစိတ်သစ်တွေထပ်ပေါ်လာနေပြီး COVID ဆေးတမျိုးအနိသင်ပြတ်သွားစေခဲ့တယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်။အထူးသဖြင့်အိန္ဒိယနဲ့စင်ကာပူမှာနောက်ဆုံးတွေ့တဲ့မျိုးကွဲစိတ်သစ် XBB ကြောင့်ကိုဗစ်ကာကွယ်ဆေးအပါအဝင်တခြားဆေးတွေကိုရောထိခိုက်နိုင်ပါသလားဒီအကြောင်းကိုတော့နယူးယောက်မြို့ဝစ်ကော့ဟိုက်ဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကတဆင့်ကူညီပေးနေတဲ့ကုသရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်အခုနောက်ဆုံးလှိုင်းကပြန်ပြီးတော့ကျလာခြင်းပေါ့နော်ဒါပေမဲ့တစ်ဖက်မှာအရှဘက်အပေါ်ဘက်အထူးသဖြင့်အရှေ့တောင်အရှမှာရောကမ္ဘာနေရာတချို့မှာပါဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်ပေါ်လာတဲ့ခါကျတော့ဒီနိုင်ငံတကာနောက်ဆုံးအနေအထားရပေါ့နော်မြန်မာနိုင်ငံအတွက်ဘယ်လိုအဓိကကြိုတင်ပြင်ဆင်သင့်တာကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီကိုဗစ်ကတော့လောလောလတ်လတ်ကမ္ဘာလုံးမှာတော့ငြိမ်သွားတဲ့အခြေအနေပေါ့လေမျိုးကွဲတဲ့ variants တွေတော့ပေါ်လာတယ်ပေါ့ကျွန်တော် US မှာကျလာ3-4လလောက်ထားတော့ October ပြီးခဲ့လာဆိုကျွန်တော် B4B5 လောက်ကတော့တော်တော်ကြီးအများဆုံးဖြစ်ဒါပေမဲ့ဒီ October လလောက်မှာကျွန်တော်တို့စပြီးတော့တချို့သောနိုင်ငံတွေ England နဲ့ Canada ရေပေါ့နော်နောက်တစ်ခုကတော့အရင်တော့ကျွန်တော်တို့ဖြစ်ခဲ့သလိုပဲ Omicron မျိုးကွဲတွေစခဲ့တဲ့ India မှာပေါ့နော်သူတို့စပြီးတော့ဒီမျိုးကွဲအစ်စ်တစ်ခုဖြစ်တဲ့ XBB ဆိုပြီးတော့ strain တစ်ခုထွက်လာတယ်ဆိုတော့အစပိုင်းတော့ဆိုတော့တော်တော်လေးကိုကြောက်ကြပေါ့နော်စင်ကာပူဒီ Ministry of Health ဆိုပါလို့ကနေအစတော်တော်လေးကိုသတိပေးတဲ့အချက်တွေပေါ်လာသူတို့တွေ့ရှိချက်ပေါ့နော်ဆိုတော့ဒီ XBB ဆိုတဲ့မျိုးဝါလေးဆိုတာတဲ့ဒီ Omicron မျိုးဝါနှစ်ခုပေါင်းစပ်ထားတဲ့ဟာဖြစ်နေတယ်အဓိကတော့ဒီ Omicron ရဲ့အစဆုံးဖြစ်တဲ့ဒီ5လို့ဟာမျိုးပေါ့လေအဲ့ရနေစင်စင်သက်လာတဲ့အပိုင်းဆိုတော့သူက for most immune invasive ပေါ့နော်ဟို vaccine တွေကို invasion ပေါ့နော်သူကတော့ vaccine မတိုးတော့ဟာများဖြစ်မလားဆိုပြီးတော့သူကထင်လာတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်ဖြင့် XBB ပေါ့နော်သူရဲ့ကိုယ်ခံမတိုးတဲ့အနေအထားကိုလက်တွေ့ဘယ်လိုတွေ့ထားလဲဆရာကြီ
းတကယ်လက်တွေ့ရတော့ဒီသူတို့ကတော့ immune invasive ဆိုတဲ့စကားလုံးကတော့မှန်တော့မှန်ပါလေအဲ့ဒါဘာမှသွားပြီးတော့ကျွန်တော်တို့အသုံးမဝင်တော့တယ်လေဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာဒီမှာပေါ့အထူးဖြင့် US မှာအများစုသုံးခဲ့တဲ့ monoclonal antibody ပေါ့နော်ဒါကတော့အရှိတောင်အရှမှာတော်တော်လေးကိုမရတော့လို့ရှားပါတယ်ဒီမှာကတော့ကျွန်တော်တို့တော်တော်သုံးပါတယ်ဒီ monoclonal ဒီချိန်တခါတော့ကျွန်တော်တို့အရန်ကိုသုံးခဲ့ပါတယ်ဆိုတော့သုံးတဲ့အတွက်မှာ monoclonal ရဲ့မကောင်းတဲ့အချက်ကကျွန်တော်တို့စပြီးတော့သုံးခဲ့တဲ့ monoclonal တွေတစ်ခုပြီးတစ်ခုကျွန်တော်တို့ဆုံးရှုံးသွားတယ်ထွက်လာရတယ်ပေါ့နော်သုံးလို့မရဘူးပေါ့လေအခုလက်ရှိသုံးနေတဲ့ monoclonal တွေလည်းနောက်ဆုံးပဲရှိတာဒါထက်နောက်မှလည်းပေါ်လာတာမရှိသေးပါဘူးအဲ့ဒီ monoclonal လေးဒီအခုထွက်လာတဲ့ strain တွေကဘာမှသိပြီးတော့မတိုးတော့ဘူးပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်အဓိကသူတို့သုံးတာပါ immune invasive variant ကိုကျွန်တော်တို့သုံးလိုက်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်တစ်ကအရင်မျိုးကွဲတွေထက်ပေါ့နော်ပို့ပြီးတော့ဆုံးရမယ်တဘောရှိလားဆရာ
ကျွန်တော်တို့နားလေတဲ့တောက်ပေါ့နော်အခုဒါကတော့နည်းနည်းလေးအဖြစ်တော့ရှိနေသေးတာပေါ့နော် ဒီ XBB ပေါ့နော်သူတို့ကတော့ကိုက XBB ကိုထပ်ပြီးတော့ခွဲလိုက်ပြီးတော့ BB1 BB2 BB3 ရယ်ဆိုဆိုသူတို့ကတော့ပြောနေကြတာပေါ့လေဒါကတော့ scientist တွေရဲ့အသုံးတုံးတွေပေါ့နော်ဒီတရုတ်ပြည်မှာကတော့ဒီ immune invasion immune escape လို့သုံးတာကတော့အဓိကဒီ monoclonal ကို effective ဖြစ်လားမဖြစ်လားပေါ့မှာကျွန်တော်တို့သုံးတယ်ပေါ့နော်ဒီ monoclonal တစ်ခုဖြစ်တဲ့ Avel Shield လို့ခေါ်တာပေါ့နော်ဒါကတော့ကျွန်တော်နောက်ဆုံးဒီနိုင်ငံမှာသုံးနေတဲ့ဟာပေါ့နော်ကျွန်တော်တို့ကအရင်တော့ဘယ်လိုဖြစ်လဲဆိုတော့ဒီလောလောဆယ်မှာ COVID ရတယ်ဆိုရင် Paxlovid တို့ Monjuvir တို့မရသေးတဲ့အချိန်မှာဆိုရင်ဒီ monoclonal ပဲအားကိုးရတာလေဆိုတော့ monoclonal ကို infusion တစ်နာရီပေါ့နော်ဆိုတော့ဒီကောင်လေးကအခုကတော့ကျွန်တော်သုံးနေတဲ့နောက်ဆုံးဒီ Avel Shield လို့ခေါ်တာပေါ့နော်အဲ့ဒီဆေးကိုမတိုးတဲ့အပိုင်းတွေတွေ့လာတယ်ဆိုတော့အဓိကအဲ့ဒါအကြောင်းသူက immune escape တွေပြောတာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာအရင်ထိုးဆေးတစ်မျိုးကတော့အခုမျိုးစိတ်ကွက်တဲ့ကြောင့်ပေါ့နော်အားနည်းတဲ့ပြတ်သွားတဲ့သဘောပေါ့
ဟုတ်ပါတယ်ဒါပေမဲ့လေအခုကျွန်တော်တို့လက်ရှိထိုးနေတဲ့ vaccine တွေကတော့ဒီရောဂါကို serious ဖြစ်အောင်ကာကွယ်နိုင်တာဆိုတော့ဒေါ်လာသက်လက်ဖတ်မိတဲ့လောက်ပေါ့နော်ဒီအိန္ဒိယမှာလူအသေးပြောက်များတာတွေပါတော့မတွေ့ပါဘူးအခုဒေါ်လာဆယ်နိုဗမာလအတန်းပိုင်းပေါ့နော်လာတဲ့သတင်းတွေပေါ့လေဆိုလို့ရှိရင် disease အနေထားကတော့ mild disease ပဲဒီအိန္ဒိယမှာဒီ omicron variant ဖြစ်တဲ့ xbb variant မှာဆေးရုံတင်ပြီးတော့အသက်ရှင်လမ်းကြောင်းပေါ်ရောက်သွားတဲ့လူတွေနောက်ဆိုအသက်ဆုံးရှုံးသွားတဲ့လူတွေမရှိတဲ့လောက်ကိုရှားပါတယ်ဆိုပြီးတော့ထွက်လာတယ်ပေါ့နော်သူက xbb နဲ့ xbb1 ဆိုပြီးတော့အဲ့ဒီလူတွေကိုပြန်ကြည့်လိုက်လို့ရှိရင်အများစုသောလူတွေ vaccine ကိုရပြီးတဲ့လူတွေပါပဲနောက်တစ်ခုကလည်းကျွန်တော်တို့ဒီနိုင်ငံရဲ့ expert ပေါ့နော်ဒီ forche ကဒီ winter မှာတော့ဒီလိုဟာမျိုးတွေရတော့ရှိပါလေဒီလို search တွေရတော့ expert လုပ်ထားတယ်နံပါတ်တွေတက်လာမယ်ပေါ့လေ January လလောက်ဆိုရင်တော့အမြင့်ဆုံးလောက်ထိဖြစ်နိုင်တယ်လူနည်းလူသွားပဲပေါ့နော်အခုကဒီ tourism တွေအကုန်ပြောင်းပွင့်လိုက်တာလေနိုင်ငံတကာလေကြောင်းလိုင်းတွေကလည်းဒီတိုင်းပဲသွားလာနေတယ်ဘူးပိတ်ထားတဲ့နိုင်ငံတွေလည်းမရှိတော့ဘူးဆိုတော့တခါ New York ဒီ another wave of XBB ဖြစ်လာမလားပေါ့လေ concern ဖြစ်ကြတာပေါ့လေဆိုတော့ concern ဖြစ်တာကတော့ concern ဖြစ်တယ်ကိုယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါမျိုးကိုအရင်တုန်းက2020တုန်းကပေါ့နော်ဒီလို concern ဖြစ်ရကောင်းမှမသိတဲ့အခါကျတော့အကြီးအကျယ်ကိုခံလိုက်ရပြီးသွားပြီလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတစ်ခါဒီမျိုးကွဲစိတ်တဲ့အတွက်ပေါ့နော်ဘလူးချိုးသတိပြုဆရာတွေကတွေ့ထားပြီလဲဆရာ
ချုပ်ပြီးတော့ပြောရလို့ရှိရင်တော့အခုရတဲ့ဒီကမ္ဘာလုံးကနေအထူးသဖြင့်ပေါ့နော်အိန္ဒိယပေါ့ပြောတဲ့အရာတော့ဒီယောဂါကြီးမြင့်ထန်တယ်မဟုတ်တော့တော့ယောဂါလက္ခဏာစိုးစိုးဝါးကြီးမဟုတ်ပါဘူးနောက်တစ်ခုကအသက်သေးကြီးလောက်တဲ့အထိဒုက္ခရောက်လိုက်တယ်နေယောဂါအနေနဲ့တခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XBB variant ဒီတကြိမ်စင်ကာပူကအစပြောလိုက်တဲ့အခြေအနေကတနည်းကိုလူရောက်15,000 18,000 လောက်ဒီဖြစ်တယ်ဆိုပြီးဒီနိုဝင်ဘာဒီလဇန်ပေါ့နော်အောက်တိုဘာလကုန်ကနေလောက်မှာအဲ့မှာတော်တော်လေးကို hot topic ဖြစ်လာတယ်အဲ့တော့ဘယ်လောက်ထိ expect လုပ်တာလဲဆိုစင်ကာပူ government ကဒီ mid november လောက်ထိမှာတရက်တရက်ကိုတောင်းငန်းအထက်မှာ case ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီလည်းပြောတော့နောက်တစ်ခုကပါ report လုပ်လဲဆိုတော့ဒီ variant ဒီပထမတစ်ပတ်ပေါ့နော်အဲ့ဒီအပတ်အတွင်းမှာဖြစ်တဲ့ case အကုန်လုံးရဲ့ 50 plus percentage ကဒီမျိုးကွဲကနေဖြစ်လာပါတယ်ဆိုပြီးတော့စင်ကာပူ government ပြောလိုက်တာနည်းနည်းလေးတကယ်ပါလို့စပြီးတော့ပြန်ကောင်းထောင်သွားတဲ့အပိုင်းလေးရှိလာတယ်ပေါ့လေပြီးတော့စင်ကာပူမှာအရန်ကို transmissibility များတယ်ပေါ့ကွာတော့ transmissibility များတယ်ဆိုတဲ့အပိုင်းနဲ့ကလည်းအများကြီးပိုလာတယ်နံပါတ်1ကအခုကဘယ်နေရာမှာမှဟို risk ကိုပိတ်ထားရတည်တော့ကိုရသူရုပ်ရှင်ုံတို့တခြားသောနေရာတွေအခုတော့ဘာမှဝစ်စရာမလိုတော့လေမြန်ပေါ်မှာလည်းဝစ်စရာမလိုဘူးယထားပေါ်မှာလည်းဝစ်စရာမလိုဘူးကာစီနိုမှာလည်းဝစ်စရာမလိုဘူးဆိုတော့ပူလာနိုင်တဲ့အကြောင်းရင်းကအရန်ပေါ်တာပေါ့အရင်တော့ဆိုကိုက public transportation သွားလို့ရှိရင်ကို mask မတပ်နဲ့ဝင်လို့မရတာဓမင်းဆိုင်တွေကိုသွားလို့ရှိရင် mask မတပ်နဲ့ဓမမောလို့ရှိရင်အပြစ်မှမစားရင်ဒါမျိုးဆိုလို့မရဘူးလေဆိုတော့သူတို့ပြောတဲ့ data ကတော့ဟို alarming data တော့ဖြစ်ချင်ဖြစ်မှာပါဒါပေမဲ့လည်းဒီဘက်ကနေအိန္ဒိယကနေပြန်ပြီးတော့ခြေပါတဲ့ data very mild disease ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ပြောရရင်တော့စောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့စီစီများကျေးဇူးပါဆရာ
ကိုဝင်းမင်းရဲ့ပတ်စဉ်စီစဉ်တင်ဆက်တဲ့ချမ်းမရေးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်ခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါနေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြပေးနေတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မင်းပြားမြို့နယ်မှာစစ်ကောင်စီရဲ့ဇက်ရည်ရင်နှစည်းကိုအေအေကကြားဖြတ်တိုက်ခိုက်ခဲ့ပြီးနောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေတဲ့ရွာတွေဘက်ကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်အိမ်ဆက်5လုံးလောက်ပျက်စီးခဲ့ပါတယ်သတင်းလွှာတွေတင်မှာတော့စစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားတင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြင်းပြမြို့နယ်မှာနိုဝင်ဘာလ၈ရက်နေ့မနက်ပိုင်းကစစ်ကောင်စီဇက်ရဲရဲနှစည်းကိုရခိုင်တပ်တော်အေအေကကြားဖြတ်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အ ਨੇ ဆုံးအိမ်၁၅လုံးပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပျက်စီးသွားတဲ့နေအိမ်တွေကတော့မြင်းပြမြို့နယ်ဖလောင်းပြင်ရွာက၆လုံး၊စက်ကရီကျေးရွာအုပ်ချုပ်ရေးမှူးအိမ်အပါဝင်၃လုံး၊ချောင်းရှည်ရွာက၂လုံးနဲ့ကြားရဲပြင်ရွာက၄လုံးတို့ဖြစ်ကြပါတယ်။ဇက်ရည်ရင်နှစည်းနဲ့မြင်းပြမြို့နယ်မဲတော်တောင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အခုလိုနေအိမ်တွေပျက်စီးသွားခဲ့တာပါ။ဒါပေမဲ့လူတွေကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကဒေသခံမျိုးတာနီယာကိုစစ်ကောင်စီတပ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ပတ်သက်ဆက်နွယ်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆသူတွေကပြောပါတယ်ကြောက်မဲမြို့68ရိတ်တာရှေ့ရှိအသက်20အရွယ်လူငယ်မျိုးသားတယောက်ကိုသူ့ရဲ့နေအိမ်ကနေဖမ်းဆီးသွားပြီးကိုရက်ွက်နေအသက်35နှစ်အရွယ်မျိုးသားနောက်တဦးကိုတော့ကြောက်မဲကားကိတ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်အသက်35နှစ်အရွယ်မျိုးသားဟာကားကိတ်ကိုသူ့နာမည်နဲ့ရောက်လာတဲ့ပစ္စည်းသွားထုတ်တဲ့အချိန်အဲ့ဒီပစ္စည်းတွေဟာ PDF တွေအတွက်ထောက်ပို့ပစ္စည်းတွေဆိုပြီးစစ်တပ်ကစောင့်ပြီးဖမ်းဆီးသွားတာလို့သူ့ရဲ့မိတ်ဆွေတယောက်ကပြောပါတယ်ဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုဒီနေ့ဒီချိန်ထိပဲနေရာမှာဖမ်းဆီးထားတယ်ဆိုတာကိုမသိရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်
စစ်ကောင်စီကနေဥဆောင်ကျင်းပတဲ့အခုနှစ်တောင်ကြီးမြို့တဆောင်းနိုင်ပွဲတော်ကိုလူစီကားစီဖို့အတွက်ဆိုပြီးစစ်တပ်ကနေရက်ွက်ထဲကလူတွေကိုပိုက်ဆံပေးငားယူရတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့တဆောင်းနိုင်ပွဲတော်ဖွင့်ပွဲမိပရိတပင်လဲ့လဲဖို့တယောက်ကိုကြက်တောင်စီနဲ့နိုဝင်ဘာလ9ရက်နေ့မှာပြုတ်လုတဲ့ပိတ်ပွဲရက်တွေမှာပါဝင်ဖို့တယောက်ကိုကြက်နှစ်တောင်စီစစ်တပ်ကပိုက်ဆံပေးပြီးပွဲတက်ခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပိုက်ဆံယူပြီးပွဲသွားတက်သူများစုကတော့ရက်ွက်အတွင်းလောင်းကစားဝိုင်းကလူတွေမူးယစ်တောက်စားနေသူတွေတာဖြစ်ပြီးမိပရိတပင်ကိုလည်းမလုံမနီရညွန်ကြားခံထားရတဲ့ရက်ွက်တွေကဖြစ်တယ်လို့တိရခန်အသက်30ကျော်အရွယ်လူငယ်တယောက်ကပြောပါတယ်။တာမန်တိရခန်တွေကတော့လုံခြုံရေးအတွက်စိုးရိမ်ကြပြီးပွဲမတက်ကြပါဘူး။စစ်တပ်ကနေအာဏာမသိမ်းခင်တုန်းကတောင်ကြီးတဆောင်းနိုင်ပွဲတော်ဟာမြန်မာနိုင်ငံရဲ့နာမည်ကြီးမီးပုံးပြန်ပွဲတော်တစ်ခုဖြစ်ပြီးရက်နီးရဲ့ဝေးကလာတဲ့ဧည့်သည်တွေနဲ့အထူးစီကားလာတဲ့ပွဲတော်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းခေါ်စာမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းကညပိုင်းအချိန်တွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့လို့ဒေသခံတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ခေါ်စာမျိုးအခြေဆိုင်ခရယာတုံးစစ်တပ်ရင်းကနေနိုဝင်ဘာလ9ရက်နေ့ကည5ပိုင်းအချိန်ကစပြီးည10နာရီကျော်အထိမြို့နယ်အနီးတစ်ဝိုက်နေရာတွေကိုပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်အမျိုးသမီးငယ်လေးနှစ်ယောက်နဲ့အသက်60အရွယ်လူကြီးတစ်ယောက်နဲ့ကြီးကြီးစားထိမှန်ခဲ့တာပါ။ထိမှန်ဒဏ်ရာရရှိခဲ့တဲ့သူတွေကိုရေးမြုပ်နယ်ပြည်သူစေယုံကိုပို့ဆောင်ထားပြီးတစ်ချိန်တည်းမှာပဲခေါ်စာမျိုးမှရဲစခန်းကနေလဲသနတ်တံတွေ6လမ်းပစ်ခတ်နေတယ်လို့တရခန်တွေကပြောပါတယ်
ချမ်းအေးတဲ့ဆောင်းရာတွေဝင်စားပြုတ်လာတာနဲ့အမျှအလူရှင်တွေနှဲပါလာတာကြောင့်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ပေါ်ကစစ်ပေးရှောင်နေကြတဲ့ပြည်သူတွေအတွက်အနှွေးထည်နဲ့ဆောင်းတွေလိုအပ်မှုမြင့်တက်နေတယ်လို့ပလက်ဝမြို့ကစစ်ပေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ပလက်ဝမြို့ကစစ်ပေးရှောင်ပြည်သူတွေဟာ2020ခုနှစ်တုန်းကတော့ချင်းပြည်နယ်အစိုးရ NGO ပုဂ္ဂလိကအဖွဲ့အလူရှင်တွေကဆောင်းတွင်းအနှွေးထည်ဆောင်းတွေကူညီလူသားမှုတွေရှိခဲ့ပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့လမ်းပန်းဆက်သွယ်မှုခက်ခဲမှုလုံခြုံရေးတင်းကျပ်မှုတွေကြောင့်ကုညီထောက်ပံ့မှုတွေမရကြတော့တာဖြစ်ပါတယ်။အခုပလဝမြို့ပေါ်မှာတက်ကြီးရွယ်အိုတွေကိုဝန်ဆောင်တွေကလေးငယ်တွေအပါအဝင်စစ်ရှောင်း 9,000 ကျော်ရှိနေပြီးသူတို့အတွက်ဆောင်းတွင်အဝတ်ထည်တွေမကပဲအာဟာရဖြစ်ဆက်စာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကုညီသူတွေကပြောပါတယ်
။က Kayin Muda, Siyon, can you think of name me, Tema, Palan down tiny, Sayongo, Sita Kalene, Jirin, a Pika carriet where Sayongo, ya, you pay tired, looky and the Tayin, Tayin Muga Piovare, Noon Balatia Niga, Sakaka Shele Alka, Kamaya Letonia Shetayin, Kama Manga Palan down tiny, Sayongo, Diana say, Mamane, Nacha Pika Kera Jang, Dinet, Dichin, Sayongo, ya, you pay tired, looky and you got Topian Havare. Can you think of name me Pamunia Dunshi? Sechakutin, Sane Eddie Tiny, Sayonga won Tanune Luna de Gale, Pelu Yaku, Tapi, Tinshang, Yade, Luki and Elita Yimuga Piovare.
Akusa beat Renuarigo, Desa Bidoamaba, Segon Siga, Binsen Topian like the Amuda, Pinayi, Ubriha, Dina, Badaska, Benjamugo, Kanta light up Chedelu, Momuda Pinayi, Comedy Wins, Yasamariga, Yosu Labare, Tijanguro, Yeminga Susi, Desa Tabare.
Aku, Segon Siga, Binsen Topian like the Amuda, Pinayi, Ubriga, Dina, Badaska, Tinjamugo, Choka, and Kata light up Chedelu.
မျိုးသားပညာရေးကော်မတီဝင်ဆရာမင်းအောင်စီကပြောပါတယ်။ပြန်ပြင်လိုက်တဲ့ဟာကဒီတိုင်းသားဘာသာစကားတင်ကြားမှုကိုဂျီနေအစိုးရကလေမူလနဲ့အစီအမပဲတင်ကြားမှာဆိုတော့အဲ့ဒါကိုကတ်တက်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်ကန်မှုတင်ကြားလိုက်တဲ့ပေါ့ဒီလိုဒီဖက်ဒရယ်စနစ်ကိုဥတည်ပြီးသွားတဲ့ခါမှာဒါမျိုးကိုမလုပ်သိဘူးလို့ကျွန်တော်တို့မြင်ပါတယ်။တမရဦးသိန်းစိန်လက်
င်ဖြစ်ဆက်ခဲ့ပြီး2022ခုနှစ်အောက်တိုဘာလ29ရက်နေ့မှာလက်ရှိစစ်ကောင်စီကပြန်လည်ပြင်ဆင်လိုက်တာပါ။မော်မျိုးသားပညာရေးဌာနကဆရာဝမီကျဲတော့ကတော့တိုင်းရင်းသားကလေးတွေဗမာမှုပြုခန့်ရတာလို့ပြောပါတယ်။
မြန်မာဘာသာစကားကိုအစတင်ငန်းသုံးဘာသာစကားဖြစ်အသုံးပြုရမည်ပြောင်းလိုက်တဲ့အခါကျတော့ဒီတိုင်းနာကလေးတွေအတွက်ဗမာစကားနားမလဲတဲ့ဘာသာစကားနဲ့သင်နေတဲ့အခါကျတော့ဗမာမှုပြုခံရတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ဒီမိုကရေစီပညာရေးတစ်ဖက်ပေါ်ပေါက်လာပြီးနောက်ပိုင်းပြဋ္ဌာန်းလာခဲ့တဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးဥပဒေကိုအခုလိုပယ်ဖျက်လိုက်တာဟာဗမာစကားမပြောတတ်တဲ့တိုင်းရင်းသားကလေးတာမများစွာအတွက်ရက်ဆက်ရရောက်တယ်လို့တိုင်းရင်းသားပညာရေးအကြံပေးဆရာဒေါက်တာတိုင်းနိုင်ကသုံးတပ်ပါတယ်
။ဒါတော်တော်လေးနိုင်ကျင့်လို့မှုနဲ့ပြင်းထန်တဲ့ဖိနှိပ်ချုပ်ချယ်မှုလို့မြင်မိပါတယ်။ဘာသာစကားတန်ရန်ဇာတာကိုလည်းပဲတန်ဖိုးမထားရရောက်ပါတယ်။ပို့ပြီးတော့အရေးကြီးတာကတော့မိခင်ဘာသာစကားဗမာမဟုတ်တဲ့ဗမာစကားကိုလုံးဝမပြောတတ်တဲ့တိုင်းရင်းသားကလေးငယ်တန်ပေါင်းများစွာအတွက်အလွန်ပဲရက်ဆက်ရရောက်တယ်။
အမျိုးသားပညာရေးဥပဒေကိုလွှတ်တော်မရှိတော့တဲ့အခုလိုအာဏာသိမ်းကာလမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပြင်ဆင်ပြောင်းလဲခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့ကစစ်ဘေးရှောင်စခန်းတွေကိုစစ်ကောင်စီကပိတ်သိမ်းခံပြီးတော့စစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြန်ကြဖို့ညွှန်ကြားထားပေမဲ့စစ်ဘေးရှောင်တွေကပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောပါရယ်။ကျွန်မအမည်ကနေတင်ဆက်ပေးပါမယ်။ကြောင်မဲမြို့တွင်ကစစ်ဘေးရှောင်စခန်းတွေကိုပိတ်သိမ်းမှုရည်ရွယ်ချက်နဲ့စစ်တပ်ကစစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြန်ရေးညွှန်ကြားလာတာဖြစ်တယ်လို့ဟူးစွန်ရွာကနေကြောင်မဲကိုစစ်ဘေးတိမ်းရှောင်လာတဲ့စစ်ရှောင်မျိုးသမီးတယောက်ကပြောပါတယ်
ရန်ခိုင်နာကိုပြတက်ကတော့ပြောတာကြောက်မင်းမျိုးမှာတော့ဒုက္ခတင်မရှိမှာမရှိရဘူးပဲအဲ့မျိုးပဲပြောတယ်ပြောပြန်သွားလို့ရှင်ပြန်လို့မရတော့လေခေါ်ဒီမတို့ရွာခုဆုံရပါနေတဲ့ပြတက်ကမပေးပြန်တော့လေဒီမတို့ရွာနေတဲ့ဟာပြတက်ကတော့ပလောင်စစ်သားတွေဆိုတာတိအောက်အေးမှာလေပြန်သွားရင်လေအရှင်လည်းမပြေဘူးပြန်သွားလို့ပြန်လို့ရတယ်ဟိုပါလေဒီမတို့အိမ်ထဲမှာပါမဆိုမရှိတော့လေသူတို့အကုန်လုံးယူသွားတယ်ဟိုပါလေတတိပြည့်ပြည့်ကြားတာတော့ဟိုတိအောက်အေးအဖွဲ့တွေအကုန်လုံးယူသွားတယ်
လက်တလောကြောင်မဲမျိုးနဲ့အတွင်းတိုက်ပွဲအခြေအနေတွေကငြိမ်သက်နေပြီမဲ့ဟူးစွန်ကျေးရွာထဲမှာ TNL အဖွဲ့ကတက်ဆွဲထားပြီးစစ်ကောင်စီတပ်အပြင်တိုင်းသားလက်နက်ကိုင်အဖွဲ့ပေါင်းစုံတို့ကလည်းစစ်ကြေးအခွန်ငွေတွေကောက်ခံနေတာနဲ့လုံခြုံရေးပိုင်းလည်းစိတ်မချရသေးတာကြောင့်နေရပြန်ရေးကအဆင်မပြေသေးဘူးလို့စစ်ဘေးရှောင်အမျိုးသားတယောက်ကပြောပါတယ်
ပြန်လို့လည်းမပြန်ရေးဘူးလို့ဖြစ်တယ်လေ။မာမာလည်းဟိုလိုမျိုးလုံခြုံမှုမရှိသေးဘူးလေ။အေးရှင်းရှင်းမဖြစ်သေးဘူးလေ။ရှင်းရှင်းရေးမရသေးဘူးပေါ့
။ဒီလိုအခြေအနေတွေကြောင့်ဟူးစွန်မြိုင်ဆိုင်တွန်ဟိတ်စတဲ့ကျေးရွာတွေကစစ်ဘေးရှောင်တွေဟာနေရက်ကိုမပြောင်းနိုင်သေးပဲ။ကြောင်မဲမျိုးပေါ်ကရှမ်းစာပင်နဲ့ရင်ကျေးမှုပိုင်းနေရာမှာနေထိုင်နေကြပြီးတော့တချို့ကတော့အိမ်ငှားပြီးတော့နေနေကြရတယ်လို့စစ်ဘေးရှောင်တွေကပြောပါရယ်။ Chang Mai Myo Paw ga Sit Pi Shaung Nwe go October La Gung Bai Ma Sakhan Nwe Pait Tain Pi Do Nyan Go Pyan Ja Paw Nyun Ja Tha Bi Me A Chin Ni Go Saung Ji Ni Ja De Lo Shan Sa Pai Ne Yin Jee Mu A Tin Chang Mai Ye Ukkatha Sai Lian Han Ga Pyo Ba De
A Paw Ga Nyun Ja Da Do Di October Gung Yin Do Pait Tain Pu Do Pyo De Paw No Di Ya Sai Pwe Shaung De Ya Tu Lu Ye A Khet Khe Go Pyo De Da Mae Pyan Lu Do Ma Ya Pyan Ma Ya De Chang Ga Paw Ma Yi Yu De Le Shi De A Kye Yue
ဒီဆက်ကလုံချုံရေးအပြေးဝါနဲ့လိုက်ဖို့ပေးနိုင်တယ်လုံချုံရေးယူပေးနိုင်တယ်ဆိုရင်တော့ကျွန်တော်ပြန်မယ်ဆိုပြီးမှအဲ့လိုပြန်တောင်းဆိုတော့ဒီအဲ့လာဆိုရင်တို့ဒီဖက်ကပြောတဲ့ဟာကိုပြန်တင်ပြမယ်ဆိုပြီးမှပဲအဲ့မှလည်းရက်သွားတယ်အခုချိန်ထိ PR တော့ဘာမှမလာဘူး
ဒီစစ်ပေးဆောင်တွေဟာပြီးခဲ့တဲ့နှစ်ကလေးကအစီSSSSA နဲ့SSBBSSA PSLF TNLA မဟာမိတ်တပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်စစ်ပေးဆောင်လာတဲ့သူတွေဖြစ်ပြီးမြို့နယ်တစ်ခုလုံးမှာစစ်ပေးဆောင်နှစ်ထောင်ကျော်လောက်ရှိနိုင်သေးတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောဆိုထားကြပါတယ်ရှင်
ရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စဉ်ကန်တာတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့
ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်နောက်ပိုင်းမှာကျင်းပမဲ့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့မြန်မာအရေးအပါအဝင်ဒေသတွင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာအာဆီယံနဲ့မိတ်ဖက်
Yashi Jimpinuha, Lamet and Elani, Indonesia Nangan Bali Jomba, Jimbame, CY NRT, Nanganase, T20, Apoe, a CWMA, Tija Dresso, Mo Season Tabare, Taha, Tamara Baden, Tawan Mubina by Patamazo, Jin Luzin Dresso, Mapipare, Kaza on a good dress on that ha, Nananga. A job, Pomo Nashane, Saturday, Lanjang was sell a Tashibo, Tawin you move behind Simu, Tawin you move she up behind Simune, a Josie Bartuni, then the Arima, a Duduka Puga Losa, Mosure, a chat to a bar away, a diga Sunima Pichang, a Mudoga Piosu Tabare Kabasi Y, Nati Nangan Nasenga, Gonzan, a Kuran, Teoli, Shire, G20, take the Siwego, Noembala Sangayani, Indonesian, and Bali Juma, Jimbare Kama, Russia, Tamara, Vladimir Putin, Luguran, Teambo, Mashibabu, Russia, Nangan Jai, Wenji, Saji, Lefrogado, a Siwego, Teama Pijang, Indonesia, Tawan, Shiduriga, Piosu Tavare. Afghanistan and Amma, a mute media, Akaza Yonego, a Tompu and Pepino Chow, Taliban Tawin Shiduriga Chada, Rene Machina Gebare, Jama Queja Mugo, Malaynara, a mute me Gonzi Powarigo, Mwisena Jow, a Kulu Pepinara Pitta Jow, Taliban Tawin Shiduriga Piosu Tawakma.
Now, some yard drink change of goos on much of Jopia Pigera Piparishin, Timina Kentra season, Tolo Yemuga, Guyemu Pipare, Engineer Rigaro Jimmy Gunnett Zuber at Tiatu Piparishin. Tomorrow viewing Yamabai season yet, Nyabai Kunai Kani, say 90 Tolume Radio Yota season Riguro, Line to meet a Saku Nasanga, don't say Nitogani, Payu Nas in Nitabarishi, Thorashimiani to Guap Yamabi to Pida Alo, Koyosi Bashin Lanchemi Tabasi, Vue go up in Nasinet, let tomorrow window to window the Alunga, two pages of Demarishi, Tima Tinki Taipa.
This program has come to you from the Voice of America, Washington.